Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မိနစ်ခင်းဖြစ်ကြပါစေရှင်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဇွန်လ9ရက်အင်္ဂါနေ့မိနစ်ခင်း6နာရီကနေ9နာရီအစီအစဉ်ကိုစတင်ပါပြီ။လိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနှาศင်နိုင်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြမှာပါ။ကျွန်မတင်ပြထိုက်ပါရှင်။African American လူမဲအမျိုးသားအသက်46နှစ်အရွယ် George Floyd ကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ရဲတပ်ဖွဲ့ဝင်ဟာ Derek Chauvin ကိုတနင်္လာနေ့ကပထမဆုံးအကြိမ်ရုံးထုတ်ခဲ့ပြီး Minneapolis တရားသူကြီးကအာမခံကြေးဒေါ်လာ100,000သတ်မှတ်ခဲ့ပါတယ်။ Minnesota ပြည်နယ်တရားသူကြီးတဦးဖြစ်တဲ့ Janet Redding ကရဲတပ်ဖွဲ့ဝင်ဟာ Chauvin အတွက်ကန့်သက်ချက်တွေပါဝင်တဲ့အာမခံကြေးဒေါ်လာ100,000ကန့်သက်ချက်မပါတဲ့အာမခံကြေးအဖြစ်ဒေါ်လာ100,000 2,000,000ကိုသတ်မှတ်ခဲ့ပါတယ်။ကန့်သက်ချက်တွေကတော့ရှူဗန်အနေနဲ့လက်နက်တွေအယံမှာဖြစ်တယ်လို့တရားဥပဒေစိုးမိုးရေးဒါမှမဟုတ်လေလုံခြုံရေးနဲ့ပတ်သက်ပြီးမလုပ်ဖို့နောက်ပြည်နယ်ကနေထွက်မသွားပါဘူးလို့သဘောတူရမှာဖြစ်တယ်လို့ဖလော့ရဲ့မိသားစုနဲ့လည်းမဆက်သွယ်ဖို့သဘောတူရမှာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နောက်တစ်ကြိမ်ရုံးထုတ်ဖို့လဲတရားသူကြီးကသတ်မှတ်ပါတယ်။မင်းနီဆိုတာပြည်နယ်အချင်းထောင်ကဗီဒီယိုမှာဒက်ရက်ရှူဘန်ကိုတွေ့ရပြီးသူ့ကိုတော့ second degree murder ကြိုတင်ရည်ရွယ်ချက်မပါတဲ့လူသတ်မှုဆွဲချက်နောက် third degree murder မတော်တဆဖြစ်ခဲ့တဲ့လူသတ်မှုဆွဲချက်နောက်လူသေမှုဆွဲချက်စုစုပေါင်းဆွဲချက်3ခုတင်ထားပါတယ်။အယူခံတင်ဖို့မလိုတဲ့တရားရုံးလှုပ်ထုံးလုံနီဆိုင်ရာကြားနာမှုမှာတော့လိမ္မော်ယောင်ထောင်ဝတ်ဆောင်ဝတ်ထားတဲ့ရဲတပ်ဖွဲ့ဝင်ဟောင်းအသက်44နှစ်အရွယ်ရှူဘန်ကစိတ်လုံရှားမှုတစုံတရာမပြဘဲမိခွန်းညီကိုဖြေကြားသွားပါတယ်။ George Floyd တိဆုံမှုကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေတာပါ။လက်ထိတ်ခတ်ထားတဲ့ Floyd ရဲ့ living ပေါ်မှာ Derek Chauvin ကဒူးနဲ့ထောက်ထားတာကိုမေလ25ရက်ကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်ရှင်။ဂျာမနီမှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကလူမျိုးရေးခွဲခြားမှုဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာလူပေါင်းတောင်းနဲ့ချီပါဝင်လာပြီးနောက်မှာတော့လူတဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေဖို့အာဏာပိုင်တွေကတနင်္လာနေ့မှာတိုက်တွန်းပါတယ်ဆန္ဒပြပွဲတွေကိုထောက်ခံကြောင်းဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကရောဂါကိုတိုက်ဖျက်နေရတဲ့ဂျာမနီမှာဆန္ဒပြလူအုပ်ကြီးရဲ့ဓာတ်ပုံတွေတွေ့မြင်ရတဲ့အပေါ်မှာတော့အဆိုရင်ကြောင်းဝန်ကြီးချုပ်အင်္ဂလာမာကဲယုံကပြောဆိုထားပါတယ်။ဗြိတိန်နိုင်ငံဘရစ်စတိုးမြို့ကကျွန်းကုန်ကူးသူရဲ့ရုပ်ထုကိုဆန္ဒပြသူတွေကဖယ်ရှားလိုက်တဲ့အပေါ်နိုင်ငံရေးသမားတွေကအသီးသီးတုံ့ပြန်ပါတယ်။လူမျိုးရေးခွဲခြားမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကရန်ကားမှုတွေကြောင့်ရုပ်ပြက်ရတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောဆိုလိုက်ပြီးကျွန်းကုန်ကူးသူရဲ့ရုပ်ထုကိုဖိရှားမှုကိုရောနောက်လန်ဒန်ကဝင်းစတန်ချာချီရုပ်ထုကိုဖျက်ဆီးမှုတွေကိုပါရှုတ်ချပါတယ်။အမေရိကန်ကဆန္ဒပြပွဲတွေနဲ့ညှဉ်းပန်းမှုကိုပြတဲ့အနေနဲ့ပြင်သစ်နိုင်ငံမှာလည်းဆန္ဒပြပွဲတွေရှိခဲ့တယ်လို့ဩစတြေးလျမှာတော့ဒေသခံဩစတြေးလျတိုင်းရင်းသားတွေရဲဖမ်းဆီးမှုအတွင်းတိုက်ဆုံရမှုတွေကိုထုတ်ဖော်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ရဲတပ်ဖွဲ့ဆိုင်ရာဥပဒေတွေကိုဆဲစုနှစ်တွေအတွင်းအကြီးမားဆုံးပြုပြင်ပြောင်းလဲဖို့ဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်တာဟာဆိုရင်တရားဥပဒေစိုးမိုးမှုပိုင်းမှာပုံမပြင်းစွာကျင့်သုံးရေးတောင်းဆိုနေတဲ့သမ္မတဒေါ်နယ်ထရန့်နဲ့ထိတ်တိတ်တွေ့စရာကိစ္စသစ်တရဖြစ်လာပါတယ်။နိုင်ငံမှာလှုပ်ရှားမှုတည်းအစတင်လာတာကိုကဘာကြီးမျက်မြင်တွေ့ကြုံနေရပါတယ်လို့ဥပဒေပြုရေးကိုပူရယ်ဥဆောင်သူဖြစ်တဲ့အောက်လွတ်တော်အမကယ်ရင်ဘက်စ်ကသတင်းတောက်တွေကိုပြောပါတယ်။ COVID-19 ကပ်ရေးရောဂါနဲ့ပတ်သက်ပြီးဥရောပမှာအခြေအနေတွေတိုးတက်လာနေချိန်ကမ္ဘာတခြားဒေသတွေမှာတော့ပိုပြီးဆိုးရွားလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာသတိပေးပါတယ်။
Although the situation in Europe is improving, globally it's worsening.
WHO အကြီးအကဲ Tedros Adhanom Ghebreyesus ပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲကမ္ဘာတစ်လွှာအသွားအလာပိတ်ပင်ကန့်သတ်ချက်တွေလုပ်ဆောင်ခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကနေလူသန်းနဲ့ချီသေဆုံးရနိုင်တဲ့အခြေအနေကိုကာကွယ်ပေးနိုင်ခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့လေ့လာချက်သစ်တွေကဖော်ပြပါဗျ။
ြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနေ့ခင် VO ရဲ့သတင်းတွေကိုတင်ဆက်နေပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိုဝန်ဆောင်မိခင်တွေနဲ့မိဖွားပြီးစားမိခင်တွေလိုင်းနာဆောင်ရွက်တဲ့တဲ့သတိပေးချက်တရက်ကိုမြန်မာကျန်းမာရေးဝန်ကြီးဌာနကဇွန်လ10ရက်တနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။ကိုဝန်ဆောင်မိခင်တွေနဲ့မိဖွားပြီးစားမိခင်တွေဟာအခြားလူတွေနည်းတူကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ပြီးကူးစက်လာတဲ့အခါကိုယ်ခံအားဆိုင်ရာသဘာဝအပြောင်းလဲကြောင့်ရောဂါအခြေအနေဆိုးရွားပြီးအသက်အန္တရာယ်ဆိုးရိမ်ရတဲ့အထိဖြစ်လာနိုင်တယ်လို့ကြေညာချက်မှာသတိပေးပါတယ်။ဒါကြောင့်ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့ကိုဗစ်ရောဂါတားဆီးရေးသတိပေးချက်တွေနဲ့အညီနေထိုင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။အဲဒီထဲမှာမိခင်တွေအနေနဲ့တို့တိုက်ချိန်မှာနှာခေါင်းဆီးတတ်ထားဖို့ဖျားနာနေခဲ့ရင်မျက်နှာကကော်ပြားကိုပါမဖြစ်မနေတတ်ထားဖို့နဲ့ကလေးကိုနမ်းရှုပ်တာလက်မဆေးပဲကင်တွဲတာတွေမလုပ်ဖို့တားမြစ်ထားပြီးလက်ကိုမကြာခဏဆေးဖို့လူစုလူဝေးကိုရှောင်ကျဉ်ဖို့တားမြစ်သတိပေးထားပါတယ်။ထိုင်းနိုင်ငံတမဆတ်ကြက်မွေးမြူရေးလုပ်ငန်းကနေလူအခွင့်အရေးလှုပ်ရှားသူနှစ်ဦးပေါ်ရာဇဝတ်ကြောင်းနဲ့တရားဆွဲဆိုထားတဲ့အမှုကိုတရားသေးလှုပ်ပေးလိုက်တဲ့အတွက်ကြိုးဆိုကြောင်းအရှိတောင်အရှဆိုင်ရာကုလသမဂ္ဂလူအခွင့်အရေးရုံးကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုဆုံးဖြတ်တာဟာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့စီးပွားရေးနဲ့လူအခွင့်အရေးကြားရှိရမယ်စံသတ်မှတ်ချက်တွေနဲ့အညီစီးပွားရေးလုပ်ငန်းရှင်တွေရဲ့ဖိနှိပ်မှုကိုဖော်ထုတ်တဲ့အလို့သမားအခွင့်အရေးလှုပ်ရှားသူတွေပေါ်ကာကွယ်ပေးလိုက်တာပဲဖြစ်တယ်လို့ဘန်ကောက်မှာရှိတဲ့ကုလသမဂ္ဂအခွင့်အရေးရုံးဌာနေကိုစလေစင်ဒီယာဗယ်လီခိုကပြောပါတယ်မြန်မာရွှေပြောင်းလူသမားနန်းဝင်းနဲ့အရင်တုန်းက 45 rights အဖွဲ့မှလုပ်ခဲ့တဲ့ထိုင်းလူအခွင့်အရေးလှုပ်ရှားသူစူတရီဝါနာစရီတို့အပေါ်အပြစ်မရှိကြောင်းဘန်ကောက်ပြည်မှုဆိုင်ရာတရားရုံးကတနင်္လာနေ့မှာစီရင်ချက်ချပြီးတရားသေးလှုပ်ပေးလိုက်တာပါသူတို့နှစ်ဦးဟာအလို့သမားအခွင့်အရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲစီစဉ်ခဲ့တာတမဆတ်ကြက်မွေးမြူရေးချမ်းမှာရွှေပြောင်းလူသမားတွေအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကိုလူမှုကွန်ရက်မီဒီယာမှာဖြန့်ဝေခဲ့မှုတွေတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။တိုင်းနိုင်ငံကကုမ္ပဏီတွေဟာလုပ်ငန်းခွင်တွင်လူသမားအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လူမှုကွန်ရက်ရေးအသင်းနဲ့လူအခွင့်အရေးလှုပ်ရှားသူတွေကသူတို့ကိုတရားစွဲလို့မရအောင် slap လို့ခေါ်တဲ့အကာအကွယ်ယူထားတဲ့နှီးလန်းတွေအတွက်နှစ်တော်ကြာဝေဖန်ခံလာရပါတယ်။ဒါပေမဲ့တိုင်းနိုင်ငံမှာ2019ဒီဇင်ဘာလအတွင်းစီးပွားရေးနဲ့လူအခွင့်အရေးဆက်နွယ်မှုနဲ့ပတ်သက်လို့နိုင်ငံလုံးဆိုင်ရာအရေးယူဆောင်ရွက်မှုစီမံချက်တရက်ကိုချမှတ်ခဲ့ပြီးအဲ့ဒီစီမံချက်၄ခုတည်းကတစ်ခုဟာလူခွင့်ရေးလှူရှားသူတွေကို slap ကနေအကာအကွယ်ပေးထားတာဖြစ်ပါတယ်ခင်ဗျာမလေးရှားနိုင်ငံမှာကိုဗစ်ရောဂါအကာအကွယ်ရေးအတွက်လေစီးပြေးဒုက္ခသည်တွေကိုတားမြစ်နေတဲ့ကြားကပဲရိုဟင်ဂျာ260ကျော်ဟာလေစီးခီးနဲ့တနင်္လာနေ့မှာမလေးရှားနိုင်ငံကိုရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်မလေးရှားအနောက်မြောက်ဘက်လန်ကာဝီကျွန်းသားမှာတနင်္လာနေ့တုန်းကတန်တရာရှိပွဲလေတစ်စင်းကိုမလေးရှားကန်ယူရန်ဆောက်တင်မော့ကရှာတွေ့ခဲ့ပြီးနိုင်ငံတကာရေပိုင်နဲ့ထဲပြန်မောင်းထုတ်ဖို့လုပ်ရင်းအနီးနားကိုချင်းကပ်သွားချိန်မှာရိုဟင်ဂျာ53ဦးပင်လယ်ပြင်နဲ့ခုန်ချပြီးအဖမ်းခံခဲ့ရတယ်လို့အာနာဝိုင်နီကပြောပါတယ်စစ်ဆေးတွေ့ရှိရတဲ့အခြားလှေတစ်စင်းပေါ်မှာနောက်ထပ်ရိုဟင်ဂျာ216ဦးပါဝင်ပြီးလှေပေါ်မှာအမျိုးသမီး2ဦးသေဆုံးနေတာတွေ့ရကြောင်းမလေးရှားကမ်းခြေဆောက်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုလိုဖမ်းမိတဲ့ရိုဟင်ဂျာစုစုပေါင်း269ဦးနဲ့သူတို့ရဲ့လှေတွေကိုလန်ကာဝီကျွန်းပေါ်ခေါ်လာပြီးအစားအသောက်နဲ့ရေတွေထောက်ပံ့ပေးထားပါတယ်။ဒီရိုဟင်ဂျာတွေဟာဘယ်အချိန်တုန်းကဘယ်နေရာကနေထွက်လာခဲ့ကြသလဲဆိုတာကိုတော့မလေးရှားကမ်းခြေဆောက်တပ်ကထုတ်ပြောတာမရှိပါဘူး။ပြီးခဲ့တဲ့ AP လာတုန်းကလည်းလေစီးခီးနဲ့ဝင်လာတဲ့ရိုဟင်ဂျာတွေကိုမလေးရှားကပြန်မောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာတွေပင်လယ်ပြင်ထဲမျောနေခဲ့ရတာပါ။နိုင်ငံတကာကခေါ်ဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေသူတို့မူလဒေသကိုပြန်လည်အခြေချခွင့်ရဖို့ဘင်္ဂလားဒေ့ရှ်ပါဝင်နိုင်ငံတကာနဲ့ပူးပေါင်းစူးစမ်းနေပါတယ်ခင်ဗျာ။ကိုဗစ် -19 ကာယရောဂါဖြစ်နေတဲ့ကြားကပဲအိန္ဒိယအစိုးရကဈေးဝယ်စင်တာတွေဘာသာရေးအဆောက်အအုံတွေရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုတနင်္လာနေ့မှာပြန်ဖွင့်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ကမ္ဘာမှာလူဦးရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုပြင်းစမမြောက်အများဆုံးနိုင်ငံဖြစ်ပြီးရောဂါကူးစက်မှုအထက်ကလည်းလာမယ့်သတင်းပတ်တွေအထိဆက်ဖြစ်နေဦးမယ်လို့ကျန်းမာရေးပညာရှင်တွေကခန့်မှန်းထားပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဖွင့်တယ်ဆိုပေမဲ့နေ့စဉ်တိုးပွားနေတဲ့ယောဂကူးစက်မှုကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိမှာကိုအများကစိုးရိမ်နေကြပါတယ်။ဤကနေ့မနေ့ခင် VO ရဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနေတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီး ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
မင်္ဂလာပါရှင်အခုအမေရိကန်ပြည်ထောင်စုတဝမ်းမှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအနီးကပ်စောင့်ကြည့်နေတဲ့ VOA မြန်မာပိုင်းအက်ဒီတာဦးကျော်စန္ဒာကိုကျွန်တော်တို့ဆက်သွယ်မေးမြန်းခဲ့အစီအစဉ်တင်ဆက်မှာပါရှင်မင်္ဂလာပါအင်ကန
်မင်္ဂလာပါမင်းရင်
ဟုတ်ကဲ့အဲ့ဒီအခုဆိုရင်ဒီအမေရိကန်ပြည်ထောင်စုတဝမ်းဖြစ်နေတဲ့ဆန္ဒပြပွဲတွေကဒီသတင်းပတ်မှာတော့ပေါ့နော်ငြင်းငြင်းချမ်းချမ်းဖြစ်လာပြီဆိုတာတွေ့ရပါတယ်ဒီ George Floyd တိုက်စုံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဖြစ်လာတဲ့ဆန္ဒပြပွဲတွေကနေပြီးတော့အခုဆိုရင် Democratic ဒီအောက်လွှတ်တော်အမတ်တွေကနေပြီးတော့ရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းတွေကိုတင်သွင်းဖို့လည်းပြင်ဆင်နေတယ်တင်သွင်းမဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ငယ်ထူးခြားချက်တွေကိုပြောပြပါရှင
်ဟုတ်ကဲ့ရဲတပ်ဖွဲ့ကိုပြုပြင်ဆင်နေမှုလို့တာဟာအောက်ခြေမှာလည်းပဲတချို့မြို့နယ်တွေမှာမင်းရပိုလစ်ဘူရိုဘာလို့မဆက်လုပ်နေရပါလဲအခုကဒီဘဟုဖြစ်တဲ့ပြည်ထောင်စုထွတ်တော်အောက်ထွတ်တော်မှာစတင်တင်သွင်းမဲ့ကိစ္စဟာတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဓိကကတော့ရဲကိုထိန်ချုပ်ဖို့ဖြစ်ပါတယ်ရဲတွေဟာလူတွေကိုဖမ်းဆီးရနေရမှာသူတို့ကဘော်ဒီကင်မရာကိုယ်ခံတာထဲမှာကင်မရာတပ်ထားမယ်မှတ်တမ်းတင်ပြီးဖြစ်ရမယ်ဘယ်သူလုံလဲတကယ်သူတို့အကြောင်းကြားချက်ကမှန်ရလားသူတို့ဖမ်းရတဲ့အကြောင်းကနောက်တော့ကားထဲမှာလည်းပဲမှတ်တမ်းတင်ကင်မရာကိုဖွင့်ထားရမယ်ဒါတွေကမလုပ်မနေရမတ်အဲ့ဒီမျိုးဥပဒေမှာပြဋ္ဌာန်းမယ်လို့ဆိုပါတယ်ဒါအပြင်ဝရမ်းမပါပဲနဲ့တကားကိုရုတ်တက်ခောက်ပြီးတော့ထင်းသူဝင်ဖမ်းလို့မရဘူးဒီလိုတွေတွေကိုလွတ်ရင်တာနိုင်ငံသားအခွင့်အရေးချုပ်ဖောက်မှုဖြစ်တယ်ဆိုပြီးတော့အရေးယူခံမယ်စသဖြင့်ပေါ်လာတာအသေးစိတ်ကြီးသူတို့ဥပဒေထဲမှာရေးထားမှာဖြစ်ပါတယ်ဒီဥပဒေတွေကိုမလိုက်နိုင်ရင်ဒီစီမင်းစည်းကမ်းတွေကိုမလိုက်နိုင်ရင်ရက်တော့ဖက်ကိုဘ ਹੁ အစိုးရရဲ့ဘတ်ဂျက်ထောက်ပံ့မှုကိုရပ်ဆိုင်မယ်အဲ့ဒီတပုံအဲ့ဒီတိုင်းကိုသူတို့ပြတ်ထမ်းမယ်ဆိုတာသိရပါတယ်ခင်ဗျာအဲ့ဒီတမှာအစိုးရပြတ်ရဲဆိုတာသိရပါတယ်အဲ့ဒီ
ဟုတ်ကဲ့အဲ့တော့အောက်လွှတ်တော်မှာအခုလို့ဒီရဲတပ်ဖွဲ့ဆိုင်ရာဥပဒေပြုပြင်ပြောင်းလဲမဲ့ဥပဒေချမ်းတင်သွင်းမှာတော့ဟုတ်ပါပြီအဲ့ကဲ့ Republican နေကြီးစိုးထားတဲ့အထက်လွှတ်တော်မှာကောဒီဥပဒေချမ်းကိုထောက်ခံမဲ့အလားအလာဘယ်လိုရှိမလဲရှင
်ဟုတ်ကဲ့အဲ့ဒါမီဒီယာမျိုးဝန်ဖြစ်ပါတယ် Republican နဲ့ Democrat တွေကတော်လေးအပြိုင်ဆိုင်ဖြစ်နေတယ်တချို့သော Republican အမတ်တွေကဘယ်လိုပြောနေကြလဲဆိုတော့ရဲဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုသူတို့ Republican ပါတီကသိကြရေးဆွဲမယ်အဲ့လိုလုပ်ကြကြတယ်ဒါမဲ့တချို့တော့အထင်အဓိကတစ်ခုကတော့ Mitt Romney လို့အထင်ကြီးရ Republican အမတ်တယောက်ကတော့ဆန္ဒပြပွဲကိုစုတိုင်းသွားပြီးတော့ပါဝင်ခဲ့တာတွေ့ရတယ်ဆိုတော့အဲ့လိုတချို့ကတော့သူဒီဥပဒေချမ်းကိုလက်ခံမဲ့ဘက်ကပါလာလိမ့်မယ်ထင်ပါတယ်သို့တော်လည်းပဲသူတို့လွတ်တော်မှာအခြေတင်လည်းပဲတော်တော်ပြောရလိမ့်မယ်ကိစ္စဖြစ်မယ်ထင်ပါတယ်အဲ့ပြီးတော့မှအဖြေထွက်လာမှာပါခင်ဗျအဲ
့တော့ချိန်ထဲမှာပဲပေါ့နော်ဒီဆန္ဒပြပွဲတွေကိုကင်တွေတဲ့ဒီသမရထရန့်ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့တော်လေးဝေဖန်မှုတွေရှိပါတယ်ဆိုတော့ကအခုဆန္ဒပြပွဲတွေကနေလာမဲ့နိုဝင်ဘာမှာကျင်းပမဲ့သမရရွေးကောက်ပွဲကိုကဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲရှင
်ဒီလူတွေကဒေါ်နယ်ထရန့်ရဲ့ကင်တွယ်ပုံကိုမနစ်သက်တာတော်တော်များပါတယ်အဲ့ဒါကြောင့်လည်းဒေါ်နယ်ထရန့်ကိုလူကြိုက်များမှုနှုန်းကတော်လေးကျဆင်းသွားတယ်ဆိုတော့ဒီသုရေသနာစစ်တမ်းတွေမှာတွေ့ရပါတယ်ပြီးခဲ့တဲ့လခုနှစ်ရာခိုင်နှုန်းကျဆင်းခဲ့တယ်ဒီလမှာဆိုဘယ်လောက်ထိကျဆင်းလာမလဲမသိဘူးရဲနုံစုံစဲကြော်ရဟုတ်ပြီပဲသူလူတားတွေကိုတခြားကြိုက်ကြတယ်တခြားကိစ္စတွေပါအပါဝင်လို့ပြောတာရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲကိုအခုလောလောဆယ်မှာဘယ်လောက်ရချက်လာမလဲဆိုတော့အဲ့ဒီခံနဲ့ကြည့်လို့အကြည့်မရသေးပါဘူးသမ္မတ Trump ကတော့စီးပွားရေးကောင်းအောင်လုပ်နိုင်တာနဲ့သူအဓိကရွေးကောက်ပွဲမှာသူထောက်ခံပွဲအောင်လုပ်နိုင်မယ်ထင်ပါတယ်အဲ
့တော့ဆန္ဒပြပွဲတွေရဲ့ရှေ့ဆက်အလားလားရောသူတို့ပိုပြီးပြင်းထန်လာမလားဒါမှမဟုတ်ငြိမ်သက်သွားမလားအင်ကဲဘယ်လိုဖြစ်လာမလဲရှင်
ဒီပြဿနာမှာအဓိကအခြေခံအကြောင်းရင်းတစ်ခုရှိပါတယ်အခြေခံအကြောင်းရင်းကြီးနံပါတ်1ကတော့ social justice မရှိတာပေါ့ social injustice ပေါ့လူမှုရေးတရားမျှတမှုဒဏ်လူမှုမရှိတာလူမဲ့ရေးဆိုလို့ရှိရင်အနှင်ခံရတယ်တချို့ရပ်ကွက်တွေလူမဲ့ဆင်းရဲသားရပ်ကွက်တွေကိုရဲတွေကတက်ကြီးမဆိုင်တာလူမဲ့တွေကရသော်အဖြစ်သိပ်ပြီးတော့လူမှုအဆိုင်ပိုင်းမှာကိုယ်နိုင်ရာချို့နေခံရတာတွေတချို့ဒေသတွေမှာတော်တော်များများရှိတယ်ဒီ social injustice ကိုသူတို့ဖယ်ရှားဖို့လုပ်ရမယ်ဒါလူဆိုင်ဝိုင်းရဲ့စံတွေပုံပေါ်မှုကအများကြီးကြိုတယ်တော်တော်ချက်ချက်မဲ့ကိစ္စပါဒုတိယကိစ္စတစ်ခုကတော့ economic disparity လို့ခေါ်တဲ့စီးပွားရေးမညီမျှမှုဖြစ်ပါတယ်တချို့ Minneapolis မှာဆိုရင်သူတို့ကစင်းစရာတွေကိုကြည့်ရင်ဥပိုင်းအိမ်ပိုင်းနဲ့နေထိုင်တဲ့လူ90ရာခိုင်နှုန်းတော်ရောဟာအဖြူတွေဖြစ်ပြီးတော့လူမဲ့တွေဥပိုင်းအိမ်ပိုင်းရှာဆို20ရာခိုင်နှုန်းသာသာလောက်ပဲရှိရဆိုရင်တွေ့ရပါတယ်စုကြုံငင်းပွားဟလွန်းလာရဲ့သောသောကပြောတဲ့လူမှုရေးတရားမမျှတမှုဒီပြဿနာတစ်ခုကတော့အခြေခံအကြောင်းရင်းတွေပါဆိုတော့အခုလိုဥပဒေပြူလာတော့ဘာလို့ဘလောက်ရဲရဲပြူမှုကိုဘလို့ထိန်းသိမ်းနိုင်ပြီဖြစ်စေစောကပြဿနာကြီးနှစ်ယောက်ကိုဖြစ်စင်းတော့ဆက်လက်ပြီးတော့လှုပ်ရှားကြလိမ့်မယ်ရုံးကညာလိမ့်မယ်ထင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်အကဲ
ဟုတ်ကဲ့ကျေးဇူးပါမင်းကြီး
ထိုင်နောက်ပိုင်းကြောက်တော်မျိုးနဲ့တင်းမတ်ကြီးရွာကဖန်စီခံထားသူတွေခုရှင်တိဆက်သွင်းမရသေးတယ်လို့ရှင်းပြနေပလောက်ဝမျိုးနဲ့ဖက်မှာလည်းအခုရက်ပိုင်းဖန်စီမှုတွေရှိနေတဲ့ရှင်တွေကိုပြောပြချင်ပါတယ်ကျွန်တော်တတ်နိုင်ပါကြောက်တော်မျိုးနဲ့တင်းမတ်ကြီးရွာကဒေသခံ18ဦးဟာပြီးခဲ့တဲ့မတ်လကတည်းကဖန်စီခံခဲ့ရတာဖြစ်ပြီးအခုရှင်တိသူတို့နဲ့ပတ်သက်တဲ့သတင်းစာနာလေးတောင်မရဘူးလို့ဖန်စီခံထားသူတွေရဲ့မိသားစုဝင်တွေကပြောဆိုကြပါတယ်တင်းမတ်ဒေသခံတွေကိုတပ်မတော်ကခေါ်ဆောင်သွားတာဖြစ်ပြီးခေါ်ဆောင်ပြီးနောက်ပိုင်းမှာတင်းမတ်ကြီးရွာနီနာကမြောက်တောင်ကြီးရွာနီမှာအလောင်းနှလုံးကိုတွေ့တယ်လို့လည်းတင်းမတ်ကြီးရွာသားတဦးကပြောပါတယ်
အခုလူ6ယောက်ဒီလူ16ယောက်အကြောင်းလဲအခုတတိကျွန်တော်တို့ဘာမှမသိရဘူးမိသားစုတွေကျွန်တော်တို့တူတယ်စားတယ်နော်ညီတယ်အကုန်လုံးပါသွားတာပါဘယ်မှအစမ်းလည်းမသိဘူးနော်အခုတတိပဲအလောင်းနှလုံးရတာကဒီမှာမြောက်တောင်ရဲ့ရွာတောင်ရဲ့အပမြိုက်ပြင်ကလူဘယ်လိုပြောမလဲကြောက်ပြင်ဖြစ်မှာပဲကြောက်ပြင်မှာပဲသူတို့အပေါ်မှာတင်လို့ရတယ်အကုန်လုံးအကောင့်မပါတော့ဘူးနော်တယောက်ကနောက်တယောက်တော့အကောင့်ပါတယ
်လက်ရှိရှိမှာတင်မကြီးရွာဟာမီရှိုခံထားရတာကြောင့်နေအိမ်တွေမရှိတော့သလိုတင်မကြီးရွာမှာနေထိုင်တဲ့သူတွေဟာလည်းတခြားမျိုးနေကြီးရွာတွေမှာရှိတဲ့ဆိတ်ဆောင်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်တင်မကြီးရွာကဒေသခံ18ယောက်ကိုတပ်မတော်ကဖမ်းဆီးသွားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပြီးတပ်မတော်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့အနေနဲ့တိတ်မသိတာကြောင့်မိသားစုဝင်တွေအနေနဲ့တည်တည်ကြဲကြဲသိရှင်ရင်မြေပင်ကတပ်ဖွဲ့တွေစီမှာတော်မေးသိနေလို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူရှုပ်ထွန်းထွန်းကြီးကပြောပါတယ်
ဒါကြောင့်မို့ကျွန်တော်တို့ကတိတိကျကျသိကျင်လို့ရှိရင်ဒီမိသားစုတွေအတွက်တိတိကျပြီးဖို့အတွက်မိပါသွားပြီးတော့နီးဆိုင်တဲ့ဖွဲ့တွေမိသူတို့ကတိတိကျကျမသိပဲရှောက်ပြောနေလို့ကြတော့ဟိုဒါတွေကျွန်တော်တို့ကအဲ့လိုလိုက်ဖြေရှင်းနေလို့ရှိရင်ကျွန်တော်တို့လည်းဒီနေပြည်နေထားဒေသမသိဘူးဟုတ်ကျင်လည်းဟုတ်မယ်မဟုတ်ကျင်လည်းမဟုတ်ဘူးပေါ့တိတိကျကျသိနိုင်အောင်တော့ဒါနေပြည်မှာရှိနေတဲ့တကယ်လှုပ်လှုပ်နေလူတွေကိုဒေသသွားမိတာပိုကောင်းတော့နော်သူတို့ကြောက်ကြမရှိပါဘူးသွားမေးလို့လည်းရတယ်
တိုက်ပွဲတွေတွင်မှာဖန်စီခံနေရတာတွေဟာရခိုင်တစ်ခုတည်းမဟုတ်ပဲရခိုင်ပြည်နယ်နေစပ်ပလောက်ဝမြို့နယ်ဖက်မှာလည်းအခုလပိုင်းတွင်ဖန်စီခံထားသူတွေရိုက်နှက်ခံရသူတွေရှိနေတယ်လို့ပလောက်ဝဒေသခံတွေကပြောဆိုကြပါတယ်မနေ့ကလည်းပလောက်ဝမြို့နယ်မြေစင်းဌာနကအငြိမ်းတန်းစီရေးတယောက်ကိုလုံချုံရေးတပ်ဖွဲ့ဝင်တွေကရိုက်နှက်တာကြောင့်ပလောက်ဝစစ်ရုံကိုပို့ထားရတယ်လို့ခမီလူငယ်ဖွဲ့ကကိုအင်္ကာဦးကပြောပါတယ
်အခုပလောက်ဝဖက်မှာအခုဟိုဟာရခိုင်လူငယ်3ယောက်ကျန်လားအစင်းမှာပဲသူတို့ကအဖန်စီခံထားရတာအခုကတော့သူတို့ကပြန်ဆက်ပေးတာလည်းမရှိသေးဘူးအခုပြီးတော့အခုထပ်ပြီးတော့မင်းညာကလည်းဒါဒီမင်းစင်းဌာနကအငွေတန်းစီရေးလေးတယောက်ပေါ့ဦးညင်ဇူဇောအတားနှစ်စိချင်းနဲ့အမေသာမင်းကဒေါ်လှလှကြီးသူ့ကိုလေဒီရေးတွေနဲ့ဟိုဟာတက်တက်တင်နဲ့ပေါင်းပြီးတော့ရိုက်နှက်လို့အခုပလက်ဝပ်ပြီးသူဆေးရုံမှာဆေးဘူးသားခင်နေရတယ်အပြည့်အစုံရှင်တွေတော့ရှိတယ်ပေါ့ကျွန်တော်တို့ဒီမှာလူငယ်ဒီခမင်းလူငယ်အဖွဲ့အစည်းကတွားကြည့်တဲ့အချိန်မှာသူကတော့အပြည့်အစုံကိုဥမာအောင်စင်ကြီးရဲ့ရှိတ်ပြီးတော့ဟောမြင်ခဲ့ရတယ်ပေါ့
တမတော်ဖက်ကတော့ရခိုင်နဲ့ရှင်ဘက်ကဖက်စီခံထားသူတွေနဲ့ပတ်သက်ပြီးဥပဒေနဲ့ညီလုံထုံလုံနဲ့အတိုင်းဆောင်ရွက်နေတာဖြစ်တယ်လို့တမတော်တည်င်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းကြီးကပြောပါတယ
်ခုနကျွန်တော်တို့ကခေါ်ထားတဲ့လူတွေမတင်ကားလို့ခေါ်တဲ့လူတွေဆိုလို့ရှိရင်လုံထုံလုံကြီးနဲ့ရဲတပ်ဖွဲ့ကိုအပ်တယ်ရဲတပ်ဖွဲ့မအပ်ပြီးတော့မှစစ်စစ်လေးကိစ္စတွေပါညာဆိုတဲ့ဟာတွေအားလုံးဟိုသူ့ရဲ့လုံထုံလုံကြီးရလုတာရှိတဲ့အတွက်သူကရဲတပ်ဖွဲ့ရတယ်ပြီးတယ်အန္တရာလူမရီးလူမရီးခေါ်သွားတယ်တို့ဟာလူဟာလုတယ်တို့ဟိုလူပြောက်သွားကြတယ်တို့လူပြောက်သွားကြတယ်ဆိုတော့ကျွန်တော်တို့ဥပဒေနဲ့ညီလုတဲ့ဖွဲ့စည်းတွေကဒါမျိုးတော့မလုပ်ဘူးဗျာ
ရခိုင်လက်နက်ကန်ရေးဖွဲ့နဲ့ဆိုရတတ်တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းနဲ့ရှင်းပင်နယ်ပလောက်ဝမြို့နယ်မှာလက်ရှိရှင်ထိရသားတွေကိုဖမ်းဆီးစစ်ဆေးတာတွေတောက်ဆုံတာတွေရှိနေတဲ့တလို့ရခိုင်ဘက်မှာလည်းအကြမ်းဖက်ပုတ်မတ်တွေနဲ့တရားစွဲဆိုခံထားသူတွေအများပြားရှိနေပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပ
ါခိုင်မြမနယ်ဆက်ရနောင်းကော်တောင်ရေလန်းကနေနေရပြန်လာသူမြန်မာနိုင်ငံသား900နီးပါးရှိနေပြီးအဲ့ဒီထဲမှာကိုဗစ် -19 ဓာတ်ခွဲနမူနာယူရလဒ်ကြီးစစ်ဆေးပြီးသမျှယောဂါပုံမတွေ့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံအတွင်းကိုဗစ် -19 အရေးပေါ်ကာလမှာအလုံးလက်မဲ့ဖြစ်လို့နေရပြန်သူတွေကထိုင်းမြန်မာနယ်ဆက်ရနောင်းကော့တောင်ရေလန်းကနေရပြန်သူ900နီးပါးရှိနေတာပါ။ဒီလူတွေကိုဓာတ်ခွဲနမူနာယူပြီးကိုဗစ်ယောဂါပိုးရှိမရှိမြန်မာနိုင်ငံရန်ကုန်မြို့ကိုပို့ပြီးစစ်ဆေးခဲ့ပါတယ်။အဲ့ဒီထဲမှာကိုဗစ် -19 ဓာတ်ခွဲနမူနာယူရလဒ်တွေစစ်ဆေးပြီးသမျှအားလုံးယောဂါပိုးမတွေ့ဘူးဆိုပြီးကော့တောင်မြို့ပညာရေးနဲ့ဖုံပြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးစင်တာတာဝန်ခံဦးမိုးဝေကပြောပါတယ
်။မင်းဖြစ်ချက်ခွဲရတော့မရသေးဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကော့တောင်ရောက်တာနဲ့ကျွန်တော်တို့လက်စားဖြစ်တာနဲ့အပူချိန်တိုက်တယ်။ဈေးမရေးဆောင်မှုတွေလုပ်တယ်။ပြီးလို့ရှိရင်ကိုယ်ဝန်ဆောင်တဲ့မိခင်လေးဆိုရင်ကျွန်တော်တို့ဒီဈေးမရေးဖွဲ့တွေက ตัวอะไรตัวเซซีดาวหรือเซซีดาเนี่ยจำนวนคนเรามาชีเรียยาจีสแกนมาขนาดท่าเลยแต่ก็เลยเชื่อมีรู้ชีเรียจำนวนตัวเนี่ยในตายลูโซยตัวเนี่ยในตายได้ได้อยู่เป็นอะไรก็เปลี่ยนผู้ไปได้เลยชีเรียครับวิธีว่าจำนวนคนเราเดียวกันเลยสุดที่เรียกว่าพี่ดีเซซีเชียงก็ผู้วิธีมาอย่างก็ช่วยอะไรเชื่อเรียกว่าพี่มาจำนวนเปลี่ยนวิวต่อให้เลยจำนวนคนเราเนี่ยตัวเนี่ยในตายลูอารมณ์ที่เรามาผู้ด้วยอารมณ์ชีเรียครับพี่ก็เลยเข้าอะไรเสียจะเ
ကျွန်တော်တို့ဘာမှမသိဘူးပဲကြာပြရချိန်မှာတရားကျော်ရီပဲအားလုံးအားလုံးကိုဆိုရင်ဒီခုနှစ်ရာလောက်ရှိပြီခင်ဗျထိုင်တောင်ပိုင်းကအလုလက်မဲ့ဖြစ်နေသူတွေကတော့မြန်မာတန်ရုံးကစီစဉ်ပေးတဲ့ကားတွေနဲ့ဘန်ကောက်အဝေးပြေးကားတွေကနေမဲဆောက်မြောက်တွေလမ်းကနေပြန်ဖို့ဝေးတာကြောင့်တနေ့လာတိုင်းဘက်ကနေပြန်ကြသူတွေလည်းရှိရလို့ဆိုပါတယ်
အချားတော့လောလောဆယ်ခုနပြောလို့လက်မဲ့ဖြစ်သွားတယ်လို့လောက်ပြောရလာတဲ့လူတွေရှိတယ်။များပြေတော့ကျွန်တော်ဖုတ်ခဲ့ကလာတဲ့တပီ၊ဟန်ငါ၊သူရ၊ညာတို့ပါတယ်။ကျွန်တော်မှပြင်နေတဲ့လူတော့ကုန်တော့ရှိပါ ਉਈ ခင်ဗျ။ဟုတ်ကဲ့ဟုတ်။ဒီလိုရှိရင်နောက်တစ်ခုကကျွန်တော်ကတနင်္သာရီတိုင်းရလူဆိုရင်ဟိုမြို့တွေလမ်းမသွားတော့ဘူး။ဟိုကတော့ပထမလူတွေလည်းပါလာတယ်။ဘာကောင်းတာလူတွေကကျွန်တော် လူတွေလည်းဒီပြောစကားတိုင်းလိုက်နာပြီးတော့ကုညီပတ်ဖို့ပေးဖို့အဲ့ဒါလေးတော့ကျွန်တော်လေးပြောချင်တာပါလေနော်
ထိုင်းနိုင်ငံမှာ COVID-19 ကူးစက်ရောဂါတိုက်ဖျက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ကအရေးပေါ်အခြေအနေပြဋ္ဌာန်းပြီးညမထွက်ရအမိန့်နဲ့ခရိုင်ဖြတ်ကျော်ခရီးသွားလာမှုကန့်သတ်ထားချိန်မှာဗန်ကောက်မြို့မြန်မာတန်ရုံနဲ့ထိုင်းအစိုးရတို့ညှိနှိုင်းပြီးနေရပြန်မဲ့မြန်မာလူသမားတွေကိုမေလ22ရက်နေ့ကနေစတင်ပြီးဗန်ကောက်အဝေးပြေးကားခိတ်ကနေလုံခြုံရေးစီမံချက်တွေလုပ်ပြီးအထူးကားတွေနဲ့ပြေးဆွဲခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတော့ထိုင်းတောင်ပိုင်းကလူတွေနေရက်တန်နိုင်ဖို့အတွက်ကိုတော့ရနောင်းမြို့ပိုင်းရဲ့ခွင့်ပြုချက်နဲ့ရနောင်းကော့တောင်ရေလန်းကနေပြန်ပို့ပေးနေတာဖြစ်ပါတယ်။မဲဆောက်မြောက်ဒီလန်းကတော့လူရည်တောင်ကနန်းလောက်နေရက်တန်နေကြပြီးမဲဆိုင်တာချီလိုက်လန်းနဲ့ရနောင်းကော့တောင်လန်းကတော့ရာကနန်းလောက်ပဲနေရက်တန်နိုင်ကြပါသေးတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ VOA အမေရိကန်တိုင်းရဲ့မြန်မာပိုင်းစီစဉ်နေကိုနားဆင်နေရတာဖြစ်ပါတယ်။ကျမကစုမုံပါရှင်။လူသိန်းနဲ့ချီစုပြုံနေထိုင်ရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေတဲ့ COVID-19 ရောဂါပိုးတွေ့ရှိမှုပိုးပြီးတော့မှများပြလာတဲ့အတွက်ယောဂါကုသနိုင်ရေးဆေးဝါးလိုအပ်ချက်တွေပေါ်မှာအကူအညီပေးရတဲ့အဖွဲ့တွေရဲ့စိုးရိမ်မှုတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာကြောက်ရွံ့မှုတွေပိုတိုးလာနေတဲ့အခြေအနေတင်ပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေတဲ့နောက်ဆုံးထုတ်ပြန်ချက်စီးရင်အရဆိုရင် COVID-19 ရောဂါကြောင့်သေဆုံးသူကတဦးကူးစက်ခံရသူက29ယောက်ရှိရှိလာရကနေဆိုရင်မှုတွေကြောင့်ဒုက္ခသည်စခန်းကနေထွက်ပြေးသွားသူတွေထဲမှာယောဂါကူးစက်ခံရသူတွေလည်းပါဝင်နေဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။ဒီလိုအခြေအနေမှာတော့ကျန်းမာရေးအသိပညာပေးဖို့ထိထိရောက်ရောက်လုပ်ဖို့လိုနေပြီလို့ကုသဗလောက်ဒုက္ခသည်စခန်းကဦးအောင်မြင်ကပြောပါတယ်
။ဒီကိုဗစ်နဲ့ပတ်သက်ပြီးတော့တင်းနာမယ်လို့ပြီးတော့ isolation ဆိုတာပါလဲ။ quarantine ဆိုတာပါလဲ။လုံးဝနားမလည်ဘူးသိနေတယ်။အဲဒီလိုဒီမှာ quarantine တို့ isolation တို့ဒီကိုခေါ်ရင်ဘယ်လိုဆိုရင်လဲဆိုရင်သူတို့ကိုအပြည့်ခေါ်သွားပြီးတော့ဘယ်ကနေဘယ်ကိုခေါ်သွားလဲမသိဘူးဒီမှာဟောဆဲတူးပြီးတော့အပြည့်ဆဲလာဒေါက်တာတွေကတော့ဆိုရင်တဲ့လူတွေလည်းရှိတယ်အပြင်တော့ဒီမှာနားမလည်တဲ့လူတွေသိနေတယ်ဒီရောက်တာနဲ့ပတ်သက်ပြီးတော့ဒါကြောင့်ရိုဟင်ဂျာတို့ဒုက္ခသည်တွေကိုဝန်ထမ်းခံရမယ်ထင်တဲ့တဲရမယ်ပြီးတော့အဲ့ဒီကသစင်းစကင်းသေးကိုပြန်ပြီးတော့ပညာပေးတာတို့ပါတော့အဲ့ဒါလောက်သိတယ်ဒါမျိုးမဟုတ်ရင်တော့ဒီမှာဒုက္ခသည်တွေကနားလည်မှာမဟုတ်ပါဘူ
းအခုဆိုရင်တော့ရိုဟင်ဂျာဒုက္ခသည်စကင်းတွေထဲမှာဈေးဆိုင်တွေကိုတော့ဖွင့်ခွင့်မပေးတော့ဘဲရင်းသွားလာလုံးဝကတ်သက်ပိတ်ပင်လိုက်တယ်လို့ဒုက္ခသည်တွေကိုလည်းအပြင်ထွက်ခွင့်မပြုတော့ဘဲနဲ့လုံခြုံရေးတိုးချလိုက်တဲ့အတွက်အလို့ဆိုရင်ရတယ်လို့ကုတုဘလောက်ဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတဲ့ဥိစလန်ကလည်းပြောပါတယ
် COVID-19 ကိုရိုနာဗိုင်းရပ်စ်အဲ့ဒီအတွက်ကြောင့်အခုကျွန်တော်တို့ရိုဟင်ဂျာဒုက္ခတဲ့စခန်းမှာလည်းအတော်လာလုံးဝပိတ်ပင်လိုက်တာလေ။နောက်အရင်ဆိုဈေးဆိုင်တွေပါတယ်နဲ့ဖွင့်လေလို့ရတယ်။အခုကတော့ဒီညစပြီးတော့ဈေးဆိုင်ပါအကုန်လုံးပိတ်ပင်ကန်လိုက်ရပါတယ်။နောက်ကားအတော်လာလည်းလုံးဝပိတ်ပင်လိုက်ပါတယ်ခင်ဗျာ။နောက်လဲမကြီးမှဆိုရင်လုံခြုံရေးတပ်ဖွဲ့ဝင်တွေနောက်စစ်ကြတွေကတော့သူတို့ကအဆောင်နေရာယူသွားပါတယ်ခင်ဗျလမ်းမကြီးမှာဆိုရင်လုံးဝအတော်လာပြင်းပြင်းလိုက်ပါတယ်ခင်ဗျဒုက္ခရဲ့စခန်းတိုင်းမှာဟိုကုလသမဂ္ဂလက်အောက်အဖွဲ့စီဒီနောက် NGO အဖွဲ့တွေနောက်ဘင်္ဂလားဒေ့ရှ်အစိုးရကပါဒီနေ့လက်အတန်းချက်ဆက်နေတဲ့နောက်ဆောင်ဘုတ်တို့နဲ့ပါသူတို့က
လောက်ဆောင်ကျင်ရနေတာကိုဖျက်ပါတယ်နောက်အခုကတော့ဖြစ်နေတာတခုကတော့လူတွေကကိုဗစ် -19 ဆိုတာပါလေဒီရောက်တာကုဆဲလိုက်ရင်ဘယ်လိုဖြစ်လာမလဲစက်မရေးအပြေးပညာပိုင်းကိုနားမလည်ကြတာအများပါတယ်ခင်ဗျာဒုက္ခစင်တော့တော့အဲ့ဒီကွာရန်တင်းနေရာကနေသူတို့ကတင်းချောင်သွားတယ်ဆိုပြီးတော့ကြားရတာကိုစိတ်မကောင်းပါဘူးခင်ဗျာအမေကတော့သူတို့ကနားမလည်ကြလို့ဒီလိုတင်းချောင်တာလို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
ကျေတူရီတို့ကတဲ့စကံကဥမောင်ကျော်မြင့်ကလည်းဒီလိုမျိုးကူးဆက်မှုတွေဖြစ်လာတာပိတ်ပင်တာစီစစ်ဆေးတာတွေလှုပ်လာတော့ဒုက္ခတွေတွေကြားမှာသတင်းချက်လက်ကလည်းအတိအကျမရတာမို့စိုးရိမ်ထိတ်လန့်နေကြတယ်လို့ပြောပါတယ်
။ဟာကျွန်တော်တို့တော့စိုးရပြီပါဘီလို့ဆောင်းပါးစားကြလိုက်မှာဟိုရက်ဂျုံလက်သမက်ကပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်ကသိပူနေပါတယ်လေ။စိုးရိမ်နဲ့စိုးရိမ်ကပါဘီလို့ဆိုရင်ဟိုကကျွန်တော်မကောင်းဘူးကလူကတော့ပြင်းပြလို့မရဘူးဒီမှာကျွန်တော်ကတော့စိုးရပြီ။ဘာကကမှအတူအစီအစဉ်လို့တော့ရမရှိဘူးဟောနော်ဘာကြမ်းကပဲ
ဒုက္ခတစ်ခံနေတဲ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားလာမယ်ဆိုရင်ကျန်းမာရေးဝန်ထမ်းတွေဆေးဝါးပစ္စည်းအထောက်ပံ့တွေအရေးပေါ်လိုအပ်လာနိုင်တယ်ဆိုတာကိုလူသားချင်းစာနာမှုကူညီပေးရေးအဖွဲ့တွေကမကြားသိခင်ကပဲသတိပေးထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေနေရှင်းလင်းမှုတွေတွေ့ပါပြီးမှရှိရရိုဟင်ဂျာတိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောက်ကိုလိုနီခဲ့ကြတာဖြစ်ပြီးသူတို့တွေနေရပြန်လာရေးရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဒုက္ခသည်တွေလက်ခံရေးဆောင်ရွက်ချက်သဘောတူညီမှုတွေနဲ့ဆောင်ရွက်နေတာပါအခုချိန်ထိကတော့ဘင်္ဂလားဒေ့ရှ်နိုင်ငံတဝက် COVID-19 ကူးစက်သူပေါင်းက 65,962 ဦးကျော်သွားပြီဖြစ်ပြီးတော့ COVID ကြောင့်တည်ဆုံးသူကတော့900နီးပါးရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ
ထိုင်းနိုင်ငံချွန်ဘူရီခရိုင်ပင်လယ်ပြင်အပန်းဖြေပါတီပွဲကျင်းပနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသား22ဦးဟာကိုဗစ် -19 အရေးပေါ်ဥပဒေနဲ့ဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ဇွန်လ9ရက်နေ့ညကထိုင်းနိုင်ငံချွန်ဘူရီခရိုင်ဆက်တဟစ်မြို့နယ်ဘတ်စရီကမ်းခြေဟိုတယ်မှာပါတီပွဲကျင်းပနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသား22ဦးကိုချွန်ဘူရီခရိုင်ဆက်တဟစ်ရဲတပ်ဖွဲ့ဝင်တွေကစစ်ဆေးဖမ်းဆီးခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေဘန်ကား3စီးနဲ့အလဲပတ်ရောက်လာကြတဲ့ရှမ်းနယ်ဘွားမြန်မာနဲ့ထိုင်းနိုင်ငံသားအမျိုးသားအမျိုးသမီး22ဦးထဲမှာတရားမဝင်မြန်မာနိုင်ငံသားတွေလည်းပါဝင်တာပါချင်းပူရီခရိုင်စတဟစ်မြို့နယ်ရဲမှူးပညာဒန်လိတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ดีมากดีมากให้น้องๆเข้าดีมากครับเดี๋ยวมาเข้าใจว่าโอเคสบายใจได้ครับพี่
ဥပဒေအရလာရောက်စစ်ဆေးအရေးယူတာဖြစ်ပါတယ်။စုပေါင်းဝိုင်းဖွဲ့စားတောက်နေတာကိုကိုဗစ် -19 အရေးပေါ်ကာလမှာခွင့်ပြုလို့မရဘူးဆိုတဲ့အကြောင်းကိုပြောသွားတာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလကန့်သတ်ချက်တွေအရခရီးသွားလာခွင့်တွေဖြေလျှော့ပေးထားပေမဲ့လူစုလူဝေးနဲ့လုပ်တဲ့ပါတီပွဲတွေဘာသာရေးပွဲတွေနဲ့ပျော်ပွဲရှင်ပွဲတွေကိုတော့ခွင့်မပြုသေးပါဘူး။ကမ်းခြေမှာပါတီလုပ်နေကြတာဟာနှစ်ရက်မြောက်တဲ့နေ့မှာဒေသခံတွေကသတင်းပေးတိုင်ကြားလာကြောင်းအခုလိုမျိုးဝင်ရောက်ဖမ်းဆီးခဲ့တာလို့ဆိုပါတယ်။ထိုင်းနိုင်ငံမှာဂျုံလာထဲမှာပဲခရိုင်တစ်ခုနဲ့တစ်ခုခရီးသွားလာဝင်တချို့ဖြေလျှော့ပေးထားပေမဲ့နေမြေလိုက်ရေတန္တရအမိန့်တွေလည်းရှိနေသေးတာပါဖန်စီမိသူတွေတဲကတချို့ဟာဗုဒ္ဓဘာသာတန်ဃာတွေဖြစ်ပြီးဖန်စီခံရချိန်မှာလူဝေလဲထားကြပါတယ်ဒီထဲကသုံးကတော့တက်သေးတဲ့ဆိုင်ရက်စာတဲ့အထောက်ထားများမရှိသူတွေဖြစ်တယ်လို့ဆိုပါတယ်ကိုဗစ် -19 ရေပေါ်ကာလမှာအုပ်စုဖွဲ့ပြီးပါတီပွဲကျင်းပတာအရက်ဝိုင်းဖွဲ့တောက်စားတာတွေကိုထိုင်းအနာပိုင်းတွေကတားမြစ်ထားဆဲဖြစ်ပြီးအခုလိုမျိုးပျော်ပွဲရှင်ပွဲပါတီပွဲတွေပြုလုပ်သူတွေကို COVID-19 အရေးပေါ်ဥပဒေနဲ့တရားစွဲဆိုအရေးယူခံရနိုင်ပြီးဒီလိုကျူးလွန်သူတွေဟာထောင်နဲ့နှစ်နှစ်နဲ့ငွေဒဏ်ဘတ်ငွေသက်တမ်းအထိကြာခံနိုင်ကြောင်းထိုင်းဥပဒေမှာဖော်ပြထားပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
အနာရ NLD ပါတီရဲ့အချိန်မတိုင်ခင်ရွေးကောက်ပွဲမဲဆွယ်ရဲ့ပုံစံတွေပေါ်ပါတီတချို့ကဝေဖန်လိုက်ပြီးရွေးကောက်ပွဲနိုဝင်ဘာလတဲ့အစောတလင်မလုပ်ဘူးတိုင်းရင်းသားပါတီတချို့ကပြောလိုက်တဲ့သတင်းကိုတင်ပြပေးမှာပါကျွန်တော်ကတော့အစောထပ်ပါ2020ရွေးကောက်ပွဲကိုနိုဝင်ဘာလတဲ့ကျင်းပသွားမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဒီအပိုင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပြီး COVID-19 ရောဂါဖြစ်ပွားနေတဲ့ကာလရွေးကောက်ပွဲကိုနိုဝင်ဘာလတဲ့အစောတလင်မလုပ်ဖို့နဲ့မဲပေးသူတွေလုံခြုံမှုရှိဖို့လဲချင်းဒီမိုကရေစီဖွဲ့ချုပ် CNLD ဥက္ကဋ္ဌဆလိုင်းငိုင်းစာကအကြံပြုပါတယ်။ COVID-19 ရောဂါထိန်းချုပ်ကန့်သတ်မှုတွေရှိနေလို့မဲဆွယ်စည်းရုံးတဲ့ကာလအဆင်မပြေမှာကိုလဲပါတီလေးတွေကစိုးရိမ်မှုရှိပါတယ်။အနာရပါတီရဲ့လက်တလောလူမှုကွန်ရက်အသုံးပြုတာတွေမြို့နယ်ထွေရုပ်တွေရဲ့လှုပ်ဆောင်ချက်တချို့ဟာလဲမဲဆွယ်စီယုံရေးသဘောဆန်နေလို့ပါတီငယ်တွေနင်းနာနိုင်ကြောင်းဆလိုင်းငိုင်းစာကပြောပါတယ်
။မြင်းခန္ဓာပြီးဖို့စိတ်တက်ခဲမှာလုံလုံဆုံဆုံခံစားမှုရှိဖို့လိုတယ်လေ။ဒါကြောင့်ကျွန်တော်များတော့ဒီကိုဗစ်ကိုချင်းချုံနိုင်တဲ့အချိန်ကတော့ကိုကောင်းတယ်။ဒါမဲ့ဒါအားလုံးကြည့်နေရတယ်။ဒါကြောင့်ဒ ဒီဘာသာကိုကျင့်ကြံတော့ကောင်းဆုံးလို့ကျွန်တော်တို့မြင်တယ်။
Chain Democracy ဖွဲ့ချုပ်စီအန်အက်ဒီကချင်းကိုမျိုးနယ်မှာဝင်ပြိုင်မှုရှိပြီးပလောဝမျိုးနယ်ကတော့တတ်မတော်နဲ့အေးအေးတိုက်ပွဲကြီးကြောင့်မသေးကြဘူးများရဲ့လို့သူကပြောပါတယ်။မကွေးတိုင်းပြီးတော့စကိုင်းတိုင်းတမူးနဲ့ကလေးမျိုးနယ်တွေမှာ စီအန်အက်ဒီကဝင်ပြိုင်မှာပါ။ရခိုင်မှာတော့ချင်းလူမျိုးကြီးများတဲ့အမ်မြေပုံမင်းပြမျိုးနယ်မှာနေမိအခြေအနေပေါ်မူတည်ပြီးပြိုင်မှုရှိရလို့သူကပြောပါတယ်။ပါတီတင်းကြီးလေတော်လူမရ။သူတို့အမိကကြမှာ
ကိုယ်စီလောင်းတွေတွေရွေးကောက်ပွဲအတွက်ဒီနှစ်လတွေကနေစတော့ကျွန်တော်တို့တပံရန်ထိခိုက်တယ်။အခုကတော့အန်အယ်လီကတော့ပူအားတာတာပေါ့။ဒီ Facebook
မွန်ညိုရေးပါတီကလည်းမနေ့ကဇွန်လ9ရက်မှာအစည်းအဝေးလုပ်ခဲ့ပြီးသူတို့ရွေးကောက်ပွဲပြင်ဆင်နေရကိုအသိပေးခဲ့ပါတယ်။မဲဆန္ဒနဲ့အတိအကျမတတ်မှတ်ရသေးပေမဲ့မွန်ကရင်နဲ့တနင်္လာရီတိုင်မှာဝင်ပြိုင်သွားမယ်လို့ပါတီရဲ့တွဲဖက်တွင်တွင်မှုနိုင်လည်ရေးတမကပြောပါတယ်။
ကျွန်တော်ဆွေးရလုံငန်းကိုလုပ်နေရင်လည်းရည်ရည်ဖြစ်စီဒီဖြစ်စီသူတို့လောက်ထပ်ရေကောက်ပွဲကျအောင်တိုင်းအတက်ကအထောက်အပံ့ရှိပါပဲဆိုတာဒါကဘယ်လိုလဲမင်းလို့ရဘူးလေဒါကအာရယပါတီဆိုတာဒီလိုမျိုးကသူကတပန်းတာပြီးသားဆိုတော့ဒီပေါ်မှာကျွန်တော်ဟိုဘာမှဟိုအေးခံကြရတော့မရှိဘူး။
ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကလည်းမြို့နယ်79ခုမှာကိုယ်စားလှယ်63ရာဝင်ပြိုင်သွားမယ်လို့ဒီနေ့ဇွန်လ10ရက်မှာအသိပေးလိုက်ပါတယ်။ Party Okada Dr. Duja Garo, Asoyaga Kayoga Shini Bimele, Yuka Boykomi, Lotwali, Melumi, Jan Pio Vade.
Look at the Covid 19.
ရွေးကောက်ပွဲကိုကျမ်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလုပ်ဆောင်မယ်လို့ကော်မရှင်ကဇွန်လ၄ရက်မှာပြောခဲ့ရပါ။တည်ဆဲမှတ်ပုံတင်ထားတဲ့ပါတီကကိုယ်စားခုနှစ်ပါတီရှိပြီးတနင်္ဂနွေနေ့ဝင်ပြိုင်သွားမယ့်ပါတီကခုနှစ်ဆက်ကိုပါတီရှိပါတယ်။စုစုပေါင်းပါတီ90ကျော်ဝင်ပြိုင်သွားမယ်လို့ခန့်မှန်းထားကြပါတယ်။ကျွန်တော်စောထပ်ပါရန်ကုန်ကနေသတင်းပေးပို့ခဲ့ရပါ။
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကို မနက် 6:00 9:00 အထိနဲ့ ည 9:00 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00 9:00 9:00 အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။မန္တလေးမှာအခြေခံပညာကျောင်းတွေကိုဇူလိုင်လ
21 ရက်နေ့မှာစတင်ဖွင့်လှစ်နိုင်မှု season ဆောင်ရွက်နေကြပါပြီ။ ကလေးတွေကျောင်းပြန်တက်ဖို့အချိန်နည်းနဲ့ပတ်သက်ပြီးတော့မိဘတွေရဲ့သဘောထားနဲ့အမြင်ကိုကြည့်ကြရအောင်ပါ။ မြန်မာနိုင်ငံမှာ COVID-19 ခြေနေပြီးကြောင့်အရင်ကထက်ဆိုင်းကျောင်းဖွင့်ချိန်မှာကျောင်းမဖွင့်နိုင်ခဲ့ပေမဲ့ကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနတို့ကကျောင်းဖွင့်မယ့်အခြေအနေနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆောင်ရွက်နေကြပါတယ်။စာသင်ခန်းတစ်ခန်းကိုကျောင်းသားအယောက် 20 နဲ့တက်မှတ်အကွာဝေးတိုင်းတိုးချဲ့ပြီးတော့စာသင်မှုရွေထားတဲ့အပြင်ဆရာနဲ့ကျောင်းသူကျောင်းသားတွေအားလုံးမျက်နှာကားတွေနှာခေါင်းစည်းတွေရှေးနောက်၆ပေကွာပုံစံနဲ့စာသင်ချိန်ကိုလည်းနှစ်တုပ်ခွဲပြီးတော့သင်ကြားဖို့စီစဉ်နေကြပါတယ်။
ခုလိုစီစဉ်နေကြပြီမယ်။ကျောင်းသားမိဘတွေကတော့ကလေးတွေလိုက်နာမှုမရှိလို့ကူးဆက်ခံရမှာကိုတော့စိုးရိမ်နေတယ်လို့သိရပါတယ်။ရန်ကုန်တိုင်းဒေသကြီးမှာနေထိုင်ပြီးတော့ထမင်းချော်ရောင်းနေတဲ့ကိုချိုကြီးကလည်းသူ့မြင်ကိုခုလိုပြောပါတယ်။ကျောင်းပြန်ဖွင့်မယ်ပေါ်မှာတော့ဦးလေးတို့ကတန်းစီတယောက်ကျောင်းတက်နေတဲ့အခါမှာတော့ဒီလိုမျိုးကိုဗစ်-19 ရောဂါပိုးကြီးနဲ့ကတော့ဟိုဝေးလေကောင်းနေပေါ့
င်သေးဘူး။ဘာလို့လဲဆိုတော့ဟိုဖွင့်လိုက်လို့ရှိရင်အကြောင်းသားတွေကဒီလိုမျိုးပဲအရင်ပုံစံမျိုးပဲကြောင်းထဲမှာသွားနေလာနေလို့ရှိရင်လည်းဟိုဒီလိုမျိုးတယောက်တစ်ယောက်ကူးဆက်တာတွေပါနေညာတွေဖြစ်လာရင်တော့ 哦，姐姐妹妹，他皮子嘛，叫着不？
长大米巴瑞尼呢？叫普恩斯姐妹妹，克里瑞乌古塞看亚马古罗，所以你的叫蒙吉呢？他头没有个买伊蒂达奈阿嘞，苦路表巴嘞。
古克里瑞啊，旅游啊嘞，先不掉头一个，讲话路面子奈嘞，路面子奈个古克里不塞路嘞，哎，讲话现在路嘞啊。地克雷维沃，然后底下冷水养，冷下冰的流的，就买个拥挤的。但买来克雷住嘞，但克雷都把我带呢，讲讲嘞，他路外头路都没块，差不多差不多，没得把我带，等个烟堆，烧啥的，哦，烧啥的，拍啥的，一路都来拍家的，这样的这样不呢？俺们有古山买来谁主要啊？
江苏江南伢苏家罗，江瑞。将普恩斯今年一张，朱迪亚呢张都都批的，买黑曼瑞个骷髅表吧嘞。
但家来的这张葫芦了表了，比如说哎妈呀，你那年你啊，你那拉脚比说了，啊他们那么张大没请家了表吧嘞，张大没说都行了，看起来你是玩的比 master 玩的行。
COVID-19 请你讲，讲朋友开开心的人嘞，我来那里，对于没所以喏，开开面说心里边没，就啥嘞，所以喏，啊身边来讲，都买一面我苦路表白嘞。
他们我来嘛，他啊别嘛肉不甜喏，身边的他们就没有 COVID-19 骗你的请假咯，我来来那些礼拜去也说咯，哦，他休假了嘞，护士轮休息，对呀吧，来 Facebook 嘛，我来那那里都。等等你啊，对呀，这个路我们偏门里，这个路讲没得好收入线嘞。我来那里呢，等没收嘞，先别话先。
讲那米巴瑞呢呢，讲偏破来的对。COVID-19 故事木我们听从来嘛，所以米的路呗。讲你也是被查了没有？我来那里等家一路少那没有？啥的表嘞木瑞个？克里瑞也偏伢姨妈，家生阿内多嘛过嘞，所以你查了对呀吧嘞。张大米巴都批的都是被干扰，所以木瑞心里边没张片得是流泪流表白的。
人家一被他让表家到来，没屁股露天的嘞，讲话家到，这个路千里路刚路行到，张张陪到来看吧的，住宿吧的不？他们没，一定千里马喂，我现在开开一年多也没输赢到，我当俺们被误报。
米巴瑞尼呢？早年变破米输赢了，克雷瑞哥，家伙当时也尼兰瑞哥滴滴喳喳来拿不过来，带动亚马匹的路过球机啊，表白嘞。
都要破路变的也没输赢了，都都要投变他嘞，时间接的那尼个，哦变的时间了不？我讲了，哦喊接的，上多阿没买的，打多阿没输接的三天，那都。哦，主要也都平常一问你在哪里耶？时间节点呢？特别那的时间节点呢？你多加拉加人咯，搞没路，天哪，天嘛嘞？
当时别个嘞，大批都江浙带看那康熙哦，闽南的生产马匹带对，苦路一马年轻个嘞个，那康熙带怎样？你见他的路数吧嘞？
哦，的美术带破对咯，奶奶的立即路他比的，哦，美术带比多。我做江浙南铺业，我来我们那西郊味道，你得下到一马到的，可别可是顶个啦嘛，肉他比大包喏，一打到来我们那西铺业，奶奶哩卤素卤肉，奶奶哩香铺业啵，一打里面有肉他比大吧。
江浙呢，看嘛，古时看下木内把西铺转熟人，但屋里要吃啊呢，俺们是有古时木家回来不，卤素卤味没偏要听臭铺呢。三年的家内，路上的内路不稀忙啊嘞，都买一面个表吧嘞。
走嘛，哎呀，路面嘞，路面嘞在走马路，哦，等下今天来说嘞，东要说嘞东要，牙要说嘞牙要，阿里面没收微博，阿里面马扎是一件嘞，我今天你把你叫来路面嘞，我东要太苏木太难了，牙要太苏木太难了，东北瓜，路臭北瓜，路阿里面撇是一件嘞。
那是去年嘛咯。特单瑞乌喷了比南那百家嘛，雷丹瑞乌喷了多嘛批巴嘞，雷丹喷了母亲的宝妈母弟比嘛，穆拉丹瑞乌十来喷了多嘛批得了第二把的先，怎么你的真黑吗？你们看的人 agency 啊，你 VOU 的人被过来的吗？
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါဝင်းသူနယ်တဝိုက်မြေဧက 38,000 ကျော်မှာရွှေနဲ့တက်တူစူးစမ်းရှာဖွေရေးအတွက်အ ဩစတြေးလျပင်ဩစ်ကုမ္ပဏီလုတ်ပိုင်권ရပါတယ်ဘလို့ပုံစံမျိုးလုတ်ပိုင်권ရထားတယ်လေဆိုတာကိုပြည်သူ့လွှတ်တော်တင်ဟာစာတက်နဲ့တဘာဝပဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွှတ်တော်မှဥဆိုးသူရထွန်ကိုမေးမြန်းထားပါတယ်ဘူမိပေတာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရာထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပိုပြီးခွင့်ပြုမဲ့မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ
်ကျွန်တော်တို့ရဲ့မူဝါဒအရတော့လုပ်ငန်းအသေးလေးတွေပေါ့ဓာတ်ကြီးဖြစ်ခြင်းဟာဘောပါဝင်ကြီးကိုလည်းပိုထိခိုက်စေတယ်ကိုကြီးကြီးဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုံးမှုနဲ့လည်းမကိုက်ကြည့်တဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပိုပြီးဦးစားပေးပါတယ်အဲ့လိုပေးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဟိုဒေတာခံဗီဒီယိုတွေနဲ့သက်ရတိုင်းဒေတာကြီးတွေအတွက်ကိုလည်းဟိုနီးမျိုးမျိုးနဲ့သူတို့ကိုလည်းဟိုလုံလောက်တဲ့ထောက်ပံ့နေပေးဖို့ရေလို့ CSR ရဲ့မူဝါဒနေတာအခွန်အောက်တည်ဖို့ဝိုင်းပြီးတော့စဉ်းစားပေးကြပါတယ်အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘယ်လိုကဘယ်နှခုဘယ်လိုချိန်မှာပြီးမလဲဆိုတာတရားဒီကျွန်တော်တို့ဘက်ကနေကော်မတီကနေဟိုစကစ်ပြောတဲ့အတွက်ကြောင့်ဝန်ကြီးဌာနကလည်းတစ်ခုပြီးတစ်ခုစူးစမ်းပြီးလုပ်ခဲ့တာပါအခုဒါကစတင်ပြီးတော့ဒီဒီကော်မတီကိုစတဲ့ချောင်းဝင်ပြီးတဲ့သဘောပါပဲဆရာ
ဒီလုံပိုင်ခွင့်ပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိထားပါသလားရှင်
ဟိုအတိုင်းဒီတိုင်းဒီနေဆိုရလဲတီဗီသားလည်းဖြစ်တယ်နောက်တစ်ခါဟိုကျွန်တော်တို့တွေလည်းတည်နေတယ်တစ်ခါမြူတာလွတ်တော်ကကျွန်တော်တို့နဲ့အလားတူကော်မတီလည်းဒီစိတ်ဓာတ်တွေကိုတေချာတည်ပါတယ်ဘာဆိုလိုတာတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးတဲ့အကြောင်းကတော့တခုရှိပါတယ်အဲ့ဒါဘာလဲဆိုတော့တန်တဆရာပွေတယ်ဆိုတာကမှုဝင်လင်းပြောရင်ကျွန်တော်တို့ပလောင်းဆုံးဆိုရင်ဘူးပေတာမြေပုံဆွဲရပါတယ်ဆွဲတဲ့ဆိုရင်ကျွန်တော်တို့ဂျောလော့ဂျစ်တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့သမုဒါကောက်တယ်ပေါ့နောက်တစ်ခါချောင်းနေမြောင်းနေရဲ့အဲဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာလေးကောက်တာလေးရှိပါတယ်အဲ့လိုကောက်ပြီးတော့မှတကွေးခိုင်းနေမှာဆမ်းပြီးတော့မှဒီအလောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်သူကကျမ်းပြပြောရင်ကျွန်တော်တို့ခုတသိန်းကျော်ဆိုရင်နောက်နေ့မှအဲ့တသိန်းလောက်ကပြုတ်သွားပြီနောက်ကအစွန်းအတွက်ပဲပြန်တော့မဲ့သဘောပါတယ်သူကျော့ကျော့ပြီးတော့သွားပါတယ်အဲ့ဒီဆင့်မှာသဘောပတ်ဝန်းကျင်ရောလူမှုပတ်ဝန်းကျင်ရောဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်ဒီတိုင်းဒီဝိုင်းနဲ့လည်းတိုက်ရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီရှားဖွေကြီးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူးသူရဲ့မူရင်းလုပ်ငန်းတွေရဲ့ပုံစံနဲ့ဒီတိုင်းမှာပဲသူကဒီအားကြီးအားလုံးအခုလုံးထုတ်လုပ်လို့လည်းမရပါဘူးထုတ်လုပ်နိုင်မှလည်းမဟုတ်ပါဘူးခင်ဗ
ျအခုဒီကုမ္ပဏီကစပြီးတော့ရှားဖွေပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကပဲဒါလုပ်ပိုင်권ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်အပေါင်းအားတော့ဒီတိုင်းမှာပဲဘာလို့လဲဆိုတော့ရှားဖွေပြီးဆက်ပြီးလို့ရှိရင်ကျွန်တော်ကဖြစ်တဲ့ဒီလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးညှင့်သွားပြီသူကဟိုသူရဲ့တက်တုရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လေသူတို့သိလာပြီ area ချင်းချင်းလေးတက်ဖြစ်သွားပြီအဲ့ဒီမှာသူတို့ကဒီမှာတော့တွင်းနေတူတာတွေတို့ဒီထဲပို့ပြီးတော့ကျွန်တော်တို့ဘူမိယူပါအနေနဲ့တိုက်တာတာတွေတို့ဒါတွေပါလာပါလေ
ဆိုတော့ဆရာလဲဒီဘူမိပေတာဒါပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘလောက်ထိဒီရှားပွင့်နေတဲ့တက်တုတွေနဲ့ပတ်သက်ပြီးကြွယ်ဝပါတယ်လေရှင်ဘလောက်အလားအလာကောင်းပါလဲဆရာ
လာလာကတော့ရှိတာသိကြပါတယ်။ဟောဝင်းတူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမီးတောင်ကျွန်တော်တို့ရဲ့ဝင်းဝေရလောတရားမှဆိုရင်အလေမီးတောင်တန်းလို့ခေါ်တော့ဗောတောင်သုံးလုံးဝင်းတူပုံရွာအထိသွားတဲ့နေရာပေါ့။ဒါဟိုကျွန်တော်တို့ခုခြေစင်တောင်လက်ပတော်တောင်ပြီးလည်းသွားပါတယ်။အဲ့တော့ဒီဒီမီးညောင်းကြီးနဲ့ကပ်ပြီးရှိနေတဲ့နေရာဖြစ်တဲ့ခါကျတော့ဒီအနာဒသဘောရတော့ရှင်းနိုင်ကြည်ရတော့အတန်အမြင့်ရှိပါတယ်။ဟိုတပည့်တစ်ခုရှိတာအဲ့တော့လုပ်ငန်းရဲ့သဘောတရားရဒီချင်းချင်းနီးမြုံနိုင်တဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကြိုက်မကြိုက်ဆိုလိုတာကတော့ကမ္ဘာသီးခွဲ့ရဲ့အခြေအနေဒါတွေအားလုံးကိုတွက်ဆပြီးတော့မှဘယ်လောက်ထိရင်းနှီးမြုံနိုင်မယ်ဆိုတာကိုသူတို့တွက်ဆမှာဖြစ်ပါတယ
်။ဟုတ်ကဲ့ရှင်။နောက်ဒီတတ်တုတူဖို့ရေလုပ်ငန်းနေနဲ့ပတ်သက်လာလို့ရှိရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့မျက်မြင်တွေ့ရှိပြီးဖြစ်ပါတယ်ဒ
ီ
လက်ပရောင်းတောင်ကိစ္စတို့နောက်ဒီကချင်းပြည်နယ်မှာမိုင်းတွင်းနေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘလို့ကြောက်ရွေးပါလဲဆရာဒီကုမ္ပဏီကရောအရင်အရင်တတ်တူတူဖို့တဲ့လုပ်ငန်းတွေနဲ့ဘာများကွာခြားကောင်းမှုမှုရှိပါတယ်လဲဆရာ
ဒီကျွန်တော်တို့အရင်မြမဆွေလမ်းလေးပါတီအစိုးရဆက်မှာရောနောက်တစ်ခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီ ကျမတို့ဆိုရကာလစောပိုင်းနေမှာဟိုတကယ်နိုင်ငံတကာကုမ္ပဏီကြီးကြီးတွေလာကြပါတယ်ဟိုဒီ IP ဘိုးတို့ new mount တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်သမျှကဤလူမျိုးရဲ့ဒီနေတိုင်းစားတော့ကြီးတောင်းဝင်နေကြီးကိုအရန်ကုန်ပြီးဆိုင်ကြပါတယ်သူတို့ရဲ့အပူအနေနဲ့ကျမကြီးဆောင်ရှားမှုကြီးတခြားအချက်လက်တွေလည်းအများမ်းပါပါအဲ့ဒီနောက်ပိုင်းမှာကျမကျွန်တော်တို့1994သက်သူတွေဥပဒေရဲ့နောက်ပိုင်းဒီမှာမှာတပြေးပြေးနဲ့ကျွန်တော်တို့ကဒီလုံလန်းရှင်အညာဘယ်လိုလဲဆိုတော့ဟိုပြည်တွင်းအထူးဖြစ်တော့ဒေတာကန်တထီးတွေရှိတယ်နောက်တစ်ခါအနီးနားမှာရှိတယ်တရုတ်ကုမ္ပဏီဂျူနန်လောက်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့အခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အရေးကြီးတဲ့စိတ်ပိုင်းတွေသူတွေပြည်သူလူထုပေါ်မှာဘေးမဆိုင်ဖြစ်ကြတာအများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကဩစတေးလျလို့ပြောပြီးမဲ့ဒါကျွန်တော်တို့တိလောက်တော့တရုတ်တဲ့ညာဒီမှာအခြေခံနေတဲ့ဟိုတတိယပိုင်းနဲ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကတော့နားမှာဆိုအင်းကြီးချင်းလာဦးဆိုတာလည်းရှိတယ်။တောင်အာဖရိကတောင်အမေရိကနဲ့တခြားဟိုကမ္ဘာနေရာကြီးတွေမှာလည်းရှိပြီးတော့လုပ်ငန်းတွေကဟိုထိုက်တန်နေဟိုဥပဒေပြည်သူပေါ်မှာကြီးတဲ့သူတွေခုံအောင်ကိုမမှန်ကန်ကန်ပေးတဲ့လူတွေတိုင်းဒေသကြီးတစ်ဆိုင်အနေကြီးဟိုအစိုးရကပေးတဲ့သူတွေလို့ယုံကြည်တဲ့အတွက်ကျွန်တော်တို့ကပေးတာပါလို့ဆိုရင်တော့ကျွန်တော်တို့ကဒါသောသောစီစီကညင်းလိုက်ပါပါဆိုရ
ခုဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့သတ္တုတူးဖို့ရေးလို့တရားစာတတူးဖို့ရေးလုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီ
ရှိတယ်ပြည်မြန်မာအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေတာရှိတယ်ပေးထားပြီးသားလည်းရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးသူရထောအထူးပဲကျေးဇူးတင်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်ထောင်စုကစတင်တဲ့ Black Lives Matter အသားရောင်ခွဲခြားမှုစတင်ရေးလှုပ်ရှားမှုကိုထောက်ခံတဲ့ကမ္ဘာကျော်အနုပညာရှင်တွေထဲမှာဆိုရင်တော့အမေရိကန်ရဲ့Pop Gator ဝိုင်းရင်အဆိုတော့ Madonna ကလန်ဒန်မြို့တော်က Black Lives Matter ဆန္ဒပြပွဲတွေကိုရောက်သွားခဲ့တာတွေ့ရပါတယ်။သူကဆန္ဒပြခေါင်းဆောင်အမျိုးသမီးကိုပွတ်ဖက်နှုတ်ဆက်ခဲ့တာဗီဒီယိုမှာတွေ့နိုင်ပါတယ်။လန်ဒန်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကုန်6ရက်နေ့ကဆန္ဒပြပွဲကို Madonna ရောက်သွားခဲ့တာဖြစ်ပါတယ်။ဒီလိုမျိုး American ပြည်အောင်စုကနေစတင်ဖြစ်ပွားတဲ့အသားအရခွဲခြားမှုစန့်ကျင်ဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့တောင်ကိုရီးယားကကမ္ဘာကျော် BTS K-pop အဖွဲ့ကဒေါ်လာ100,000လူဒန်းသွားပါတယ်။BTS အဖွဲ့ဝင်9ယောက်ကလည်းသူတို့ကအသားအရခွဲခြားမှုနဲ့အကြမ်းနဲ့အုံချမှုတို့ကိုဆန့်ကျင်နေဆိုပြီးတော့ #BlackLivesMatter လို့သူတို့ရဲ့လူမှုကွန်ရက် Twitter စာမျက်နှာမှာရေးသွားတာပါ။အသားအရခွဲခြားမှုဆန့်ကျင်တာတွေနဲ့အတူရက်တည်ပါတယ်။အကြမ်းဖက်မှုကိုရှုံချပါတယ်။ခမရရောကျွန်တော်ရောတို့အားလုံးရောအလေးထားဆက်ဆံခွင့်ရရှိကြပါတယ်။အားလုံးအတူတူရက်တည်သွားပါမယ်လို့ရေးထားပါတယ်။သူတို့ထိတ်မှ hashtag တက်ပြီးတော့ဒီလိုထောက်ခံကြောင်ပြောတဲ့စကားက K-pop ပြည်သက်တွေကြောင့်အထူးရေပန်းစားသွားပြီးတော့သူတို့ကဒေါ်လာ100,000လှူဒန်းသွားတာကြောင့်သူတို့အဲ့ဒီ100,000နဲ့ live မီအောင်လို့နောက်ထပ် 100,000 စုပေါင်းပြီးတော့ကောက်ခံလှူဒန်းကြမယ်ဆိုတဲ့စကား hashtag match a million ဆိုပြီးတော့ငွေစုပေါင်းလှူဒန်းဖို့ကောက်ခံတာလည်းဖြစ်သွားပါတယ်။အာမီလို့အတော်ကောက်ပြီးတော့ရည်ညွှန်းခေါ်တဲ့ BTS ရဲ့ပြည်သက်တွေကိုဒီလိုလှုံ့ဆော်တာဖြစ်ပါတယ်။သူတို့ရေးထားတာက BTS ရဲ့ #BlackLivesMatter နဲ့ live ပြီးတော့#matchmillion ငွေတန်းပြည်အောင်စူပေါင်းလူရန်ကြရအောင်လို့တွေ့တဲ့ဆာမျက်နှာတစ်ခုမှရေးထားတာတွေ့ရပါတယ်။ American ပြည်အောင်စုမှာမေလ25ရက်နေ့ကရဲဖမ်းဆီးမှုတစ်ခုအတွင်းမှာအင်အားအလုံးကျုံတုံးခဲ့လို့ African American အမျိုးသားတဦးသေဆုံးသွားရာကနေလူမျိုးရေးခွဲခြားမှုဆန္ဒပြပွဲတွေနေရာအနှံ့မှာဖြစ်လာခဲ့တာပါ။ကမ္ဘာမှာဆိုရင်လည်း Australia မြို့တွေကအစားဥရောပနိုင်ငံတွေမှာပါပြန့်နှံ့ပြီးဖြစ်ပွားနေပါတယ်။အမေရိကန်ပြည်ထောင်စုမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကနေနောက်ဆက်တွဲအဖြစ်နဲ့တချို့နေရာတွေမှာဆိုင်တွေကိုဖျက်ဆီးဝင်ရောက်ပြီးတော့ပစ္စည်းတွေခိုးယူတာတွေလုပ်တာကိုပြင်းပြင်းထန်ထန်ဝေဖန်သွားတဲ့နာမည်ကျော် fashion designer နောက်တော့လူမှုကွန်ရက်မှာပြန်ပြီးတော့တောင်းပန်သွားပါတယ်။ Louis Vuitton designer fashion designer ရဲ့အမျိုးသားအဝတ်ထည် designer လည်းဖြစ် Off-White ဆိုပြီးတော့ fashion designer ကိုတည်ထောင်ထားသူလည်းဖြစ်တဲ့ Virgil Abloh ဟာသူနဲ့ပတ်သက်တဲ့ဆိုင်တွေပြီးခဲ့တဲ့ရက်ပိုင်းအတွင်း Chicago နဲ့ Los Angeles မြို့တို့မှာလူရဲဖျက်ဆီးခံရတာကိုဝေဖန်ခဲ့လို့ဝိုင်းပြပြောခင်ရတာဖြစ်ပါတယ်။သူနဲ့ရင်းနှီးတဲ့ဒီဇိုင်နာရဲ့ဆိုင်ဖြည့်ဆည်းမှုနဲ့ကြုံရချိန်မှာသူက ဒါမျိုးကိုကျွန်တော်တိတ်ယူပါတယ်လို့ရေးပါတယ်အဲ့ဒီဆိုင်ပြီးတော့ RSVP DTL နဲ့ကျွန်တော်တို့ရဲ့ဆိုင်တွေကိုဝင်းမွေးတဲ့ကလေးတွေအားလုံးမင်းတို့အိမ်ကိုယူသွားတဲ့ပစ္စည်းတွေကမတန့်စင်တဲ့ပစ္စည်းတွေပါမင်းတို့ဘယ်လိုလူစားမျိုးလဲဆိုတာသတိပေးနေတဲ့ပစ္စည်းတွေပါလို့ရေးသွားခဲ့ပါတယ်သူကလူတွေအသားအရောင်ခွဲခြားမှုလို့ကိစ္စမျိုးမတရားမှုပပျောက်ရေးကိစ္စမျိုးဆန္ဒပြချိန်မှာဒါရီနဲ့ရှင်ရဲ့အရေးမကြီးတဲ့သူ့ရဲ့ဆိုင်တွေဖျက်ဆီးခံရတဲ့ကိစ္စထိတ်တန့်တင်ပြတာအတွက်တောင်းပန်မှာကြောင်းပြောသွားရတာပါအခုလှုပ်ရှားမှုတွေသူအလှူထည့်တာလဲဒေါ်လာ2000ရှိပါပြီလို့သူကဆိုပါတယ် Virgin Abloh ဟာကမ္ဘာကျော်ပြင်သစ် fashion design ဖြစ်တဲ့ Louis Vuitton ဒီဇိုင်းမှာအမျိုးသားအဝတ်အထည်အသုံးဆောင်ဆိုင်ရာဖန်တီးရေးညွှန်ကြားရေးမှုဖြစ်ပါတယ
်Japan partied like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတော့ရောင်းတဲ့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီတွင်ပါ English American Style Gundam ပထမဦးဆုံးတင်ပြပေးမှာကတော့
Strike a Chord
ဖြစ်ပါတယ်။စာလုံးပေါင်းကS-T-R-I-K-E, strike ga yekata, dita, e ga taku, C-H-O-R-D, chord ga, duriya ju, so ro, skwite kung ye daya itibe ga ro, duriya ju go tika lai da po. Duriya ju go tika lai de su yin, twala re tanzen go jala ya re lud uni ne, saite ma, drita mi lai me, kanza je taku ku bola zemi phit par de.idiom ဆိုတဲ့တော့ဗိုက်အသေးပဲကလေးကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စီတာတခါတရံလေးဖြစ်လေရှိတာကဒီတန်ကြားဘူးပါတယ်ဒီရုပ်မြင်ဘူးပါတယ်ဒီစာသားမျိုးဖတ်ဘူးပါတယ်ဆိုပြီးတော့တစ်ခုခုကိုအမှားရစေတဲ့ခံမှာလေ strike a chord ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်ဒီနည်းဆိုတော့ဆက်ဆက်မှုတစ်ခုခုရှိနေတာပေါ့ရှင်ဒီနေရာမှာ strike အစားTOUCH touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝဟာယကိုလည်းအစားထိုးပြီး touch a chord လို့ idiom မှာလည်းအသုံးပြုနိုင်ပါတယ်။ strike a chord idiom နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
အဲ့ဒီစီစဉ်ဟာကျွန်တော်တို့သောတာရှင်တွေတည်တည်တသာပဲအကြိုက်တွေ့ကြတယ်လို့ဆိုရမှာပါ။အဲ့ဒီအစီအစဉ်ကိုသူတို့ဘယ်တော့ကြိုက်နှစ်တက်ကြတဲ့ဆိုတာစာတွေအများကြီးပဲကျွန်တော်တို့လက်ခံရရှိခဲ့တယ်လေလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
ဒုတိယကျင်ပြပေးမယ့် idiom အသုံးကတော့
strike gold.
ဖြစ်ပါတယ်စာလုံးပေါင်းက S D R I K E strike ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီး G O L D gold ကတော့ရွှေဆိုတာသောတာရှင်များအသိဖြစ်ပါတယ်ဒါကြောင့် subscribe ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရွှေကိုရှာတွေ့တာပေါ့ရွှေရှာတွေ့တဲ့တွင်းတူသမားဆိုရင်တထေးဖြစ်ကိမ့်မယ်လို့သောတာရှင်များတွက်ဆပြီးသားဖြစ်မှာပါဟုတ်ပါတယ်idiom ဆိုတဲ့ the white dive ကလေငွေရပေါက်တွေ့တာချမ်းသာလာတာစီးပွားဖြစ်လာတာကြည်ကြည်တဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလေဟာဘယ်သူဘယ်ဝါကတော့ရွှေတင်းကြီးတွေ့သွားပြီးပွားပေါက်တွေ့သွားပြီးဆိုပြီးတော့ပြောတာတော်ရရှင်များကြားဘူးကြပါလိမ့်မယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Those businessmen who invested with the generals have struck gold
ပေါ်ကျုပ်တွေနဲ့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေတော့တရေတွေဖြစ်ကုန်ကြတာပဲလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Those businessmen who invested with the generals have struck gold.
Strike gold ဆိုတဲ့ idiom အသုံးကိုငွေချင်းနဲ့တမကပဲတစ်ခုခုနဲ့ပတ်သက်လို့ကိုယ့်အတွက်တိတ်ကိုအသုံးဝင်နေ ကိုယ်တွေတိတ်ကိုအတုံးချမဲ့ဟာရလိုက်တယ်ဆိုရင်လေဒီ ADM ကိုရည်ညွှန်းတုံးနိုင်တယ်လို့ဖြည့်ဆွဲပြောပြစီခုနောက်ဆုံးတင်ပြပေးမှာကတော့
Strike while the iron is hot
ဖြစ်ပါတယ်စာလုံးပေါင်းက STRIKE strike ကဒီနေရာမှာရိုက်ခတ်တာရိုက်ချတာ WHILE while ကအချိန်အတော်တွင်THE the IRON IN ကတန် ISIS ကဖြစ်တာ HOT hot ကပူတာဆိုတော့စကိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တန်ပူးနေတော့ရိုက်ချလိုက်ပေါ်လို့အဓိပ္ပာယ်ရပါတယ်တန်ဆိုတဲ့တတုကိုပုံသွင်းခြင်းအပူပေးပြီးပြော့လာတော့မှလိုရာပုံကိုတန်တူနဲ့ရိုက်ပြီးတော့သွင်းရတယ်ဆိုတာသောတာရှင်များအသိဖြစ်ပါတယ်ပပဲသမားတို့ရဲ့လုပ်ငန်းလူပေါ့ရှင်ပပဲသမားတို့ကတံပြားကိုပုံသွင်းခြင်းအရင်ဆုံးတံကိုအပူပေးပြီးတော့မှတံပြားကပူလာတော့မှပပဲသမားကပပဲတူနဲ့ထူရတာတော်ရရှိများသိကြမှာပါ ADM အသုံးကလည်းဒီတိုင်းပါပဲတခုခုလှုပ်ရှားရှိရင်အချိန်မနှောင်းခင်အခွင့်အခါကောင်းတော့လှုပ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ် Strike while the iron is hot ကတကယ်တော့ ADM အပြင်စကားပုံလေးဖြစ်ပါတယ်ကျမတို့မြန်မာမှာလေမိုးရွာတုန်းရေခမ်းလာတာတုန်းပိုင်းကအချိန်ရှိကိုက်လုံလဆိုင်ဆိုတဲ့စကားပုံမျိုးတွေလို့ပေါ့ရှင်ဒီနေရာမှာအဓိကကတော့အခွင့်အခါကောင်းတော့လက်လွတ်မခံဘူးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groopy ရဲ့ဥမာကိုနားဆင်ကြကြရအောင
် You have to strike while the iron is hot and invest in oil company stocksOil prices have skyrocketed because of the crisis in the Middle East.
Yinam company တွေရဲ့ stock ဈေးတွေမှာယင်းနှိမ့်နှံဖို့အကောင်းဆုံးချိန်ကိုလက်လွတ်မခံနဲ့ဗျာ။အရှိလေပိပတိပကကြောင့်ယင်းနှံဈေးနှုန်းတွေဟာမိုးထိုးနေပြီလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You have to strike while the iron is hot and invest in oil company stocks.Oil prices have skyrocketed because of the crisis in the Middle East.
ဒီတင်ပါ strike နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
strike a chord, strike it rich, strike while the iron is hot.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
သတင်းချင်းချုပ်ကိုတင်ပြပေးပါမယ်အာဖရိကန်အမေရိကန်လူမဲမျိုးသားအသက်46နှစ်အရွယ် George Floyd ကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ရဲတပ်ဖွဲ့ဝင် Derek Chauvin ကိုတနင်္လာနေ့ကပထမဆုံးရုံးထုတ်ခဲ့ပြီး Minneapolis တရားသူကြီးကအမှတ်ကြေးဒေါ်လာတစ်သန်းသတ်မှတ်ပါတယ်Minnesota ပြည်နယ်တရားသူကြီးတူဖြစ်တဲ့ Janet Redding ကရဲတပ်ဖွဲ့ဝင်ဟောင်းရှူပန်းအတွက်ကန့်သက်ချက်တွေပါဝင်တဲ့အမှတ်ကံကြီးဒေါ်လာတစ်သန်းကန့်သက်ချက်မပါတဲ့အမှတ်ကံကြီးအဖြစ်ဒေါ်လာတစ်သန်းနှစ်သိန်းခွဲသတ်မှတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲတပ်ဖွဲ့ဆိုင်ရာဥပဒေတွေကိုဆယ်စုနှစ်တွေအတွင်းအကြီးမားဆုံးပြုပြင်ပြောင်းလဲဖို့ဒီမိုကရက်လွတ်တော်အမတ်တွေကတောင်းဆိုလိုက်တာဟာဆိုရင်တရားဥပဒေစိုးမိုးမှုပိုင်းမှာပိုပြီးပြင်းထန်စွာကျင့်သုံးရေးတောင်းဆိုနေတဲ့သမ္မတဒေါ်နယ်ထရန့်နဲ့ထိတ်တိုက်တွေ့စရာကိစ္စတည်းတည်းဖြစ်လာပါတယ်။ကမ္ဘာတစ်လောအသွားလာပိတ်ပင်ကန့်သတ်ချက်တွေလှုပ်ဆောင်ခဲ့မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကနေလူသားနဲ့ချီသေဆုံးရနိုင်တဲ့အခြေအနေကိုကာကွယ်ပေးနိုင်ခဲ့တယ်လို့တနင်္လာနေ့ကထုတ်တဲ့လေ့လာချက်သစ်တွေကဖော်ပြပါတယ်။လှေစည်းပြေးဒုက္ခသည်တွေကိုတားမြစ်နေတဲ့အခြေကပဲရိုဟင်ဂျာ260ကျော်လှေစည်းခီးနဲ့တနင်္လာနေ့မှာမလေးရှားနိုင်ငံကိုရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုဖမ်းမိထားတဲ့ရိုဟင်ဂျာစုစုပေါင်း269ဦးနဲ့သူတို့လေကိုလန်ကာဝီကျွန်းပေါ်ခေါ်ထားပြီးအစားအသောက်နဲ့ရေထောက်မှန်ထားပါတယ်။အင်္ဂါနေ့မနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာရေဒီယိုအစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းနိုမီတာ16 19 41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ် VOE အစီအစဉ်တွေကိုအပြည့်နားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမတင်ခဲ့ချိုက်ပါ
This program has come to you from the Voice of America, Washington.